ေလ29ရက်ဒီ Straits Time သတင်းစာမှာကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံရဲ့လက်နက်ဝယ်ယူမှုကတ္တပိတ်ပင်ရေးကိစ္စမှာအများသဘောတူညီမှုမရဘဲမအောင်မြင်နိုင်မှုဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအကြမ်းဖက်အာဏာသိမ်းခဲ့ပြီးတဲ့နောက်အရှေ့တောင်အာရှအာဆီယံဆင်နိုင်ငံတွေကနိုင်ငံ9နိုင်ငံကမြန်မာစစ်တပ်ပေါ်လက်နက်ရောင်းချပံ့ပိုးမှုပိတ်ပင်တားဆီးဖို့ဆိုတဲ့ကုလသမဂ္ဂရဲ့အဆိုမူချမ်းကိုကံကွက်ပြချဖို့ဆန္ဒရှိနေကြပါတယ်တဲ့အဓိကအကြောင်းကတော့အာဆီယံအတွက်မြန်မာစစ်တပ်နဲ့တွဲဆုံဆွေးနွေးရေးမှာဆက်သွယ်ရေးလမ်းကြောင်းတွေဆက်ပြီးဖွင့်ထားနိုင်ဖို့လို့ဆိုပါတယ်နိုင်ငံပေါင်း90နီးပါးကထောက်ခံခဲ့တဲ့လစ်တင်စတိတ်နိုင်ငံရဲ့တင်ပြချက်အဆိုမူချမ်းအပေါ်ပြန်လည်တုံ့ပြန်ချက်တရမှာမြန်မာအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံ9နိုင်ငံကမြန်မာနိုင်ငံကိုလက်နက်ခဲယမ်းတွေရောင်းချတင်ပို့မှုအများဆုံးဆိုင်းငံ့ထားဖို့ဆိုတဲ့စာကြောင်းပဲဖြစ်ပါတယ်အဲ့ဒီကိစ္စအတွက်ဆက်လက်ညှိနှိုင်းစရာတွေလိုအပ်နေပြီးစာပါဖော်ပြချက်ကိုလည်းလက်သက်ခံနိုင်အောင်ဆောင်ရွက်ဖို့မြန်မာနိုင်ငံရဲ့အခြေအနေအပေါ်အာဆီယံညီလာခံဆုံးဖြတ်ချက်အတိုင်းဆောင်ရွက်ဖို့လည်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်ဆက်ကျင်ဆန္ဒပြသူတွေအကြမ်းဖက်ဖြိုခွဲခံခဲ့ရတဲ့အတွက်အရက်ပဲပြည်သူ800ကျော်တိစုံခဲ့ရကြောင်းသတင်းမီဒီယာတွေကဖော်ပြခဲ့ကြပေမဲ့စစ်တပ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ရဲတပ်ဖွဲ့ဝင်58ဦးအပါအဝင်စုစုပေါင်းတိစုံသူ300ဝန်းကျင်သာရှိခဲ့ကြောင်းပြောဆိုခဲ့ပါတယ်ဗလင်းတောက်တွေအပါအဝင်ယာနဲ့ချီတဲ့ပြည်သူတွေလည်းအချင်းချခံခဲ့ရပါတယ်။နေဆက်ဒေသတွေမှာလည်းတိုင်းရင်းသားလက်နက်ကင်လူမျိုးစုတွေနဲ့စစ်တပ်ကြားတိုက်ပွဲတွေပုံမှုပြင်းထန်နေတာပါ။အကျိုးဆက်အနေနဲ့မြန်မာနဲ့နေဆက်ချင်းထိစပ်နေတဲ့ထိုင်းနဲ့အိန္ဒိယနိုင်ငံတွေစီကိုမြန်မာဘက်ကစစ်ပြေဒုက္ခသည်တွေအလုံးအချင်းနဲ့ဝင်ရောက်နေကြသလိုချင်းပြည်နယ်မှာလည်းအခုလက်တလောရပ်ပိုင်းတွေအတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေတိုးတွေတုံတွေထွက်ပြေးပုန်းအောင်နေကြရပါတယ်။နိုင်ငံရဲ့စီးပွားရေးကလည်းပြိုလဲကံဒီအနေထားမှာရှိနေတဲ့အတွက်စစ်မဲ့ဘေးအပြင်အစာရေစာရှားပါပြတ်လတ်မှုဘေးရောဂါဘေးရဘေးတွေနဲ့ပါကျုံ့တွေ့ရင်ဆိုင်လာနေရပြီဖြစ်ပါတယ်အထူးသဖြင့်မြန်မာစစ်တပ်ကိုတရုတ်နဲ့ရုရှားကကြောတော့နောက်ခံပြုပေးထားချိန်မှာနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာနဲ့ပတ်သက်ပြီးဘာတွေဘယ်လိုဆောင်ရွက်ရမယ်ဆိုတာမဝေခွင့်နိုင်ပဲဖြစ်နေကြောင်းလည်းဆောင်းမမှာဖော်ပြပါတယ်ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဂရက်အီဗင်စ်ကတော့ပြင်ပဝင်ရောက်ဆက်ဖက်မှုဖိအားတွေလိုအပ်နေပြီလို့ပြောလိုက်ပါတယ်ဧပြီလ24ရက်နေ့အာဆီယံထူးဆီးပွဲမှာမြန်မာနဲ့ပတ်သက်ပြီးအကြမ်းဖက်မှုတွေအဆုံးသတ်ရေးအပါအဝင်အချက်၅ချက်ပါသဘောတူညီချက်ရရှိခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်တူးဆီလွတ်ဖို့အဆိုပြုချက်လည်းပေါ်ဝင်ပါတယ်။ဒါပေမဲ့နောက်ပိုင်းမှာမြန်မာစစ်အစိုးရကအဲ့ဒီအချက်၅ချက်ကိုအကြံပြုချက်တွေအဖြစ်ရှုမြင်ကြောင်းမြန်မာနိုင်ငံကိုအာဆီယံကိုယ်စားလှယ်တူးဆီလွတ်ဖို့သင့်တော်တဲ့အချိန်ကောင်းမဟုတ်သေးကြောင်းပြောလိုက်ပါတယ်။ဒါပေမဲ့အာဆီယံ၉နိုင်ငံအတွက်ကတော့လက်နက်ရောင်းချပံ့ပိုးမှုပိတ်ပင်တားဆီးအဆိုကိုခုခံဟန်တားဖို့အတွက်အကြောင်းပြချက်ကောင်ရရှိသွားခဲ့ကြောင်းစင်ကာပူအကြီးအကဲမဟောင်းတူကပြောပါတယ်ကုလသမဂ္ဂထွေထွေညီလာခံဆုံးဖြတ်ချက်တွေဟာဥပဒေနဲ့စီးနှောင်ထားတာမဟုတ်ဘဲအဆိုပြုချက်တွေအဖြစ်သဘောထားလို့ရနေတာဒါအပြင်မြန်မာနိုင်ငံအတွက်အဓိကလက်နက်ထောက်ပံ့ပေးနေတာကတရုတ်နဲ့ရုရှားဖြစ်ပြီးအဲ့ဒီထောက်ပံ့မှုတွေရပ်ဆိုင်းသွားမှာမဟုတ်ဘူးလို့ပြောဆိုကြောင်းလည်းဆောင်းမမှာဖော်ပြပါတယ်မေလ29ရက် ANI သတင်းမှာတော့အိန္ဒိယနဲ့အာဆီယံပူးပေါင်းပြီးမြန်မာနိုင်ငံရဲ့ပြဿနာဖြစ်ချင်းတင်ကြောင်းဆောင်းမတာဖို့ဖော်ပြခဲ့ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်အာဏာသိမ်းခံခဲ့ရပြန်လို့မြန်မာနိုင်ငံအခက်ကြုံနေရတယ်လို့အကြမ်းဖက်မှုတွေဆက်လက်ပြီးတော့မြင့်တက်နေစေအခြေအနေတွေကြောင်းလည်းအာဆီယံအဖွဲ့အစည်းအနေနဲ့မြန်မာပြဿနာအပြည့်မချနိုင်ပဲဖြစ်နေပါတယ်တဲ့။ IFFRAS လို့ခေါ်တဲ့နိုင်ငံတကာလုံခြုံရေးနဲ့အခွင့်အရေးဆိုင်ရာဖိုရမ်ရဲ့အခုနောက်ဆုံးထုတ်ပြန်ချက်မှာမြန်မာနိုင်ငံရဲ့အကြမ်းတဲ့ကိစ္စဟာလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ဒေသတွင်းဒီမိုကရေစီရဲ့အနေအထားတွေပါဝင်ပတ်သက်နေတယ်လို့ဆောင်းမားကဆိုပါတယ်မြန်မာနိုင်ငံရဲ့အကြက်တဲ့ဟာအာဆီယံနဲ့အတူအိန္ဒိယလိုတခြားအိန္ဒိချင်းဒီမိုကရေစီနိုင်ငံတွေအပေါ်မှာလည်းအငြင်းအမြတ်တက်ရောက်မှုတွေရှိနေတာပါတဲ့နိုင်ငံတကာလုံခြုံရေးနဲ့အခွင့်အရေးဆိုင်ရာဖိုရမ်အရအိန္ဒိယဟာမြန်မာအိန္ဒိချင်းဖြစ်နေုံသာမဟုတ်ဘဲအိန္ဒိယရဲ့အရှေ့ဘက်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံရေးမူဝါဒအရလည်းအရေးကြီးတဲ့ထောက်တိုင်တစ်ခုဖြစ်နေတဲ့အကြောင်းမြန်မာနဲ့နေဆက်ချင်းကီလိုမီတာ1600ကျော်ထိဆက်နေပြီးအိန္ဒိယပြည်နယ်တွေဖြစ်တဲ့ရူနာချက်ပရာဒက်မဏိပူမီဇိုရန်နာဂါလန်ပြည်နယ်တွေနဲ့လည်းထိစပ်နေတာဖြစ်တယ်လို့တမိုင်းချောင်းနယ်ရင်းချင်းမှုအရာလည်းတူညီမှုတွေရှိနေကြောင်းဖော်ပြပါတယ်။မြန်မာနဲ့အိန္ဒိယတို့ရဲ့အရေးကြီးတဲ့အချက်ကတော့မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကိုရပ်တန့်ပြီးအာဆီယံအိန္ဒိယတို့နဲ့အတူလူသားချင်းစာနာကူညီရေးအစည်းအဝေးတွေပြဿနာဖြေရှင်းရေးတွေပူးပေါင်းဆောင်ရွက်ကြဖို့နိုင်ငံတကာလုံခြုံရေးနဲ့အခွင့်အရေးဆိုင်ရာဖိုရမ်ကတိုက်တွန်းလိုက်တဲ့အကြောင်းဆောင်းပါးမှာဖော်ပြပါတယ်ခင်ဗျာ။